စက်တင်ဘာ8ရက်ရောက်တော်လှန်ရေး3လပြည့်အထိမ်းအမှတ်ဖြင့်မနေ့ဖြန်ဒီဇင်ဘာလ23ရက်နေ့ကစတင်ပြီးတပတ်တည်းတည်းပြည်သူလူထုအနေနဲ့စစ်အစိုးရဝါဒဖြန့်ချီရန်နေရာသတင်းမီဒီယာလုပ်ငန်းတွေကိုအကြမ်းမဖက်ငြင်းငြမ်းတဲ့နေ့တွေနဲ့စတင်ပြီးပြည်သူ့ဆန္ဒကိုဖော်ထုတ်ပြတာပေါ့2009မြို့ဆက်လူငယ်များတမကကတိုက်တွန်းနှိုးဆော်ပါတယ်လို့တမကအဖွဲ့ကိုစားလူငယ်ကိုရဲဟင်းကအရက်ဖေ ကျောင်းသားပြည်သူများပြားအသက်ဆုံးရှုံးခဲ့ကြရပြီးအများပြားဟာလည်းဖမ်းဆီးထိန်သိမ်းခံခဲ့ကြရပါတယ်။ဒီအဖြစ်အပျက်မှန်တွေကိုနိုင်ငံတိကဘာတိကြေညာပေးလိုက်တဲ့ပြည်ပမီဒီယာတွေပေါ်အာဏာရှင်စစ်ဆေးရကအတင်းလင်းရှုတ်ချတိုက်ခိုက်နေုံမကစက်တင်ဘာရဲတော်ဝန်ကြီးကိုလည်း၎င်းတို့ပိုင်မီဒီယာများကနေပြီးအမျိုးမျိုးဇလန်းစင်ပုတ်ချနေတာကိုတွေ့ရပါတယ်။ဒါကျွန်တော်တို့ပြည်သူတွေကြားမှာအထင်မှားမြင်မှားမှုတွေပေါ်ပေါက်လာအောင်စနစ်တကျဝါဒမှိုင်းသွင်းနေခြင်းဖြစ်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့စက်တင်ဘာရဲတော်ဝန်ကြီးမှာအသက်ပေးသူသွားခဲ့တဲ့ရဟန်းရှင်လူကျောင်းသားပြည်သူများကိုပါအမှတ်ရဂုဏ်ပြုတဲ့အနေနဲ့မနက်ဖြန်ဒီဇင်ဘာ26ရက်နေ့ကစပြီးတပတ်တိတိကိုအစိုးရကျင်ညာတဲ့ဝါဒဖြန့်သတင်းတွေနားမထောင်ဖို့နိုင်ငံပိုင်သတင်းစာတွေကိုမဝယ်ဖို့မဖတ်ဖို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းသတင်းစာများမှာဒီတပတ်အတွင်းကြော်ညာများထည့်သွင်းခြင်းမပြုကြဖို့ကျွန်တော်တို့နှစ်ထောင်ခုမျိုးဆက်လူငယ်များတမကမှတိုက်တွန်းနှိုးဆော်လိုက်ပါတယ်
ဒါကတော့2000ခုမျိုးဆက်လူငယ်များတက်မကအဖွဲ့ပြောခွင့်ရလူငယ်ကိုရဲဟင်းဖြစ်ပါတယ်စက်တင်ဘာလှုပ်ရှားမှုနောက်ပိုင်းမှာပြည်သူတွေအနေနဲ့အခုလိုအကြမ်းမဖက်ငြင်းငြင်းတဲ့နည်းတွေနဲ့ဆက်လက်ပြီးအစ်စ်အစိုးရရဲ့လုပ်ရက်တွေကိုစန့်ကျင်တဲ့လုပ်ငန်းတွေလှုပ်ရှားဆောင်ရွက်သွားနိုင်အောင်လူမှုအတွင်းလှုပ်ရှားမှုတွေကိုလည်းသူတို့အနေနဲ့နည်းမျိုးစုံနဲ့အကောင့်ထည့်ဖို့စီယုံလှုံ့ဆော်သွားမှာဖြစ်တယ်လို့2000ခုမျိုးဆက်ចောင်းသားတွေကပြောပါတယ်စက်တင်ဘာလှုပ်ရှားမှုမှာငြင်းငြင်းစွာဆန္ဒပြခဲ့တဲ့တန်ဃာတော်တွေနဲ့အတူပူးပေါင်းခဲ့တဲ့ចောင်းသားလူငယ်တွေနဲ့ဒီမိုကရေစီလိုလားတဲ့မျိုးဆက်တဲ့ចောင်းသားလူငယ်တွေကပူးပေါင်းပြီးပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့က2000ခုမျိုးဆက်လူငယ်များတက်မကကိုရန်ကုန်မြို့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်